မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအစိုးရဘက်ကအာဆိုင်ဆောင်ရွက်မှုတွေရှိလာတယ်လို့ထောက်ပြပြီးအမေရိကန်အစိုးရကအဆင့်တိုးမြင့်ပေးလိုက်တာကိုမြန်မာအစိုးရဘက်ကကြိုဆိုပါတယ်။တစ်ဖက်မှာတော့မြန်မာရွှေ့ပြောင်းအများစုတွားရောက်ရာထိုင်းနဲ့တရုတ်နိုင်ငံတွေဘက်မှာရောင်းစားခံရအတင်းအဓမ္မပြုကျင့်ခံရမှုတွေ၊ဒိန်ကုန်ကူးခံရမှုတွေ၊အတင်းအဓမ္မလက်ထပ်ခံတာတွေကတော့ပုံမှန်ရှိနေဆဲဖြစ်ပြီးမြန်မာအစိုးရဘက်ကပိုးပြီးအာဆိုင်ဆောင်ရွက်ဖို့လိုနေသေးတဲ့အကြောင်းလူကုန်ကူးမှုအခြေအနေကိုစောင့်ကြည့်နေသူတွေကထောက်ပြထားပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံအဖြစ်အဆင့်တိုးပေးလိုက်ပါတယ်။ကလေးစစ်သားတွေပြန်လွှတ်ပေးတာ၊နောက်အစိုးရတာဝန်ရှိသူတွေထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ပြီးပြီးပြင်းပြင်းစောင့်ရွက်လာသူတွေရှိတာကြောင့်လို့ထောက်ပြပြီးအခုလိုအဆင့်တိုးပေးတာဖြစ်ပါတယ်။အခုလိုအဆင့်တိုးပေးတဲ့အပေါ်မြန်မာနိုင်ငံအနေနဲ့ကြိုးဆိုတယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးစောထေးကပြောပါတယ်။
မြန်မာနိုင်ငံအနေနဲ့1998ခုနှစ်ကစပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးတာစီကာကွယ်ရေးပေါ့နှိမ့်နေဒါတွေကိုကျွန်တော်တို့က၅နှစ်စီမံရေး၅နှစ်စီမံရေးနဲ့လှုပ်ဆောင်လာတာဖြစ်တယ်ပေါ့နော်အဲ့ပေါ်မှာဟိုနိုင်ငံတကာအနေနဲ့ပေါ့အတိမတ်ပြုပြီးတော့ဒီဆောင်ရွက်ချက်တွေပုံမှန်ခေါင်းမွန်လောက်အချိန်ဟုန်မြင့်မားလောက်တွန်းအားပေးမှုတွေအတိမတ်ပြုမှုတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ကမြင်ပါတယ်ဒါပဲပြောပြောဒီ report မှာကျွန်တော်တို့ကိုယ်တားသူ watch list ပြန်ပြီးတော့မူလနေရာပေါ့နော်မူလအဆင့်ကိုပြန်ရောက်တဲ့အတွက်ဘာပဲဆိုတော့ဒါကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုတယ်ကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကလည်းတိုးတက်မှုရှိနေတယ်ဆိုတာပြသတယ်လို့ကျွန်တော်ကယုံကြည်ပါတယ
်လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ကနေလူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်ခံအဆင့်ကိုတိုးလာတဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်နက်ကန်တပ်ဖွဲ့တွေမှာကလေးစစ်သားတွေအသုံးပြုမှုကလေးစစ်သားစုဆောင်းသူအာဏာပိုင်တွေကိုထိတိရောက်ရောက်အရေးယူနိုင်ဖို့နောက်အများစုထိုင်းနဲ့တရုတ်နိုင်ငံတို့အပြင်တခြားပြည်ပနိုင်ငံတွေမှာမြန်မာနိုင်ငံသားတွေရောင်းစားကျွန်ပြုလိန်ကျွန်းတွေအဖြစ်ခိုင်းစေခံရမှုတွေကိုတိုက်ဖျက်နိုင်ရေးဆောင်ရွက်ဖို့ကိုလည်းအမေရိကန်ကတိုက်တွန်းထားပါတယ်။စစ်ပွဲတွေဆင်းရဲမွဲတေမှုတွေကြောင့်အင်ဂျီချင်းတရုတ်ဖက်ကိုတွားရောက်အလုပ်လုပ်ကိုင်တဲ့မြန်မာနိုင်ငံသားအရေးအတွက်ကတိုးလာနေပြီးရောင်းစားခံရမှုအတင်းအဓမ္မလက်ထပ်ခိုင်းစေခံရမှုတွေပုံမှန်ရှိနေတယ်လို့တရုတ်မြန်မာနယ်စပ်လူကုန်ကူးမှုအခြေအနေစောင့်ကြည့်ပညာပေးနေတဲ့ကချင်မျိုးသမီးများအစီအယုံထိုင်းနိုင်ငံရဲ့တွဲဘက်အတွေ့အေမှုဒေါ်ပေါက်ကြာကပြောပါတယ
် migration တွေလည်းအများကြီးများလာပြန်များလာတဲ့အချိန်မှာဒီတချို့ဒီအပြည့်အမျိုးမရှိဘူးပေါ့နော်ဆိုတော့ဥမာပေါ့နော်ဟိုမှာ force labor လို့ရှိပေါ့ဥမာမတည်မတည်ဘူးလို့ခါရဥမာဆိုကိုကရောင်းစားခိုင်းတော့မှကိုကဒီတရုတ်ရေးလို့ဘယ်လိုဆက်တယ်ရမယ်ဆိုရပေါ့ဖုန်းနံပါတ်တွေတင်တော့သူတို့ပြန်လို့ညောက်လာနိုင်ကိုလမ်းရှိရပေါ့နော်ဒါမဲ့အဲကြောင့်ဒီ awareness တော့ပုံမှန်လို့ရဦးမယ်ဘာဆိုတော့ကျမတို့နိုင်ငံမှာလည်းဒီအလုပ်ငန်းတွေရှားပါတယ်ဆိုတော့ဟိုဘက်မှာအခုဥမာများလာတဲ့အလုပ်ကျုပ်ဆက်ပေါ့နော်အလုပ်သွားလုပ်တဲ့ဟာတွေပေါ့နော်
လူကုန်ကူးခံရသူတွေကိုပြန်လဲထူထောင်ရေးပိုင်းမှာပို့ပြီးဆောင်ရွက်ပေးဖို့လိုအပ်နေတယ်လို့လည်းထောက်ပြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကမနေ့ကထုတ်ပြန်တဲ့နှစ်ပတ်လည်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းစာမှာတော့တရုတ်နိုင်ငံကိုပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံအဖြစ်သတ်မှတ်ထားတာပါအလို့ကိုင်အခွင့်အလမ်းအတွက်ထိုင်းနိုင်ငံတွင်ရွှေ့ပြောင်းကြတဲ့မြန်မာနိုင်ငံသားအရေးအတွက်ကလည်းတန်းနေချီရှိနေပြီးကံမကောင်းအကြောင်းမလာရင်တော့ရောင်းစားခံရပါတယ်ရောင်းစားခံရပြီဆိုတဲ့သတင်းတွေကိုလူမှုအဖွဲ့အစည်းတွေဘက်ကအချက်အလက်နဲ့တင်ကြားရင်လည်းမြန်မာအာဏာပိုင်တွေဘက်ကလက်လန်းမမီတာတွေဆောင်ရွက်မပေးနိုင်တာတွေရှိနေပြန်တယ်လို့ထိုင်းနိုင်ငံခြေစိုက်ရွှေပြောင်းအလုပ်သမားကြီးဆောင်ရွက်နေတဲ့ဦးကျော်တောင်းကပြောပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းခနုံ၅ဖန်းလေးစိတ်မှာကျွန်တော်တို့ခြေတစည်းပေါ်မှာမြန်မာလေသား73ယောက်ကိုဖမ်းဆီးကြေတင်နိုင်လိုက်တယ်။ပြန်လေလွတ်မြောက်လာတဲ့အလုပ်သမားတွေကအဲ့ဒီတစ်ထေးတူးတွေမှာပဲ၅ဖန်းလေးခြေချင်းရှိတယ်။အဲ့ဒီပေါ်မှာမြန်မာနိုင်ငံသားပေါင်းအနည်းဆုံး80ကနေ90ကျော်ရှိတယ်ဒီလိုသမားတွေဟာသူတို့တို့လိုပဲလူကြုံစုချင်းကိုခံနေရတယ်ဒါကြောင့်မို့လို့ကျွန်တော်အဲ့ဒီအလို့သမားတွေဖုံးသေးမှာပါလာတဲ့ဓာတ်ပုံတွေအချက်လက်တွေနဲ့ကျွန်တော်တို့ကိုယ်တိုင်သွားမြင်နေခဲ့ခြင်းတော့ဓာတ်ပုံတွေနဲ့ပေါင်းဖက်ပြီးတော့မှနိုင်ငံတော်အတိုင်းပင်ဟန်ဒေါက်တာဆန်းစုကြည်ထံကိုကျွန်တော်လိမ့်မှုပြီးတော့ရေးပေးတယ်အောက်ကဟို copy မိတ်သူကူတာကတော့အဲ့ဒီလူကုန်သားကိုကျွန်တော်ပို့တယ်အဲ့ဒီကလူကုန်သားကအော်တော်တန်ကြီးမားတဲ့အရာရှိတရားကဘာပြန်ပြောလဲဆိုခမရတောင်ဆန်းစုကြည်ပြီးတော့တောင်ဆန်းစုကြည်လုပ်ဖို့ကြေပေါ့ကျွန်တော်တို့မလုပ်ဘူးတဲ့ဒီနေ့ဒီရှင်ဒီကျွန်တော်တို့တည်င်းအချက်လက်ပြည်စုံရထားတဲ့ငါးဖန်းလေးပေါ်မှာမြန်မာလေစိတ်တစ်စိတ်တည်းမှာတစ်ထည့်တယောက်တည်းစီမှာရှိနေတဲ့လူ80-90ဟာခုထိမြန်မာလူကုန်ကူးတာရေးတက်ဖွဲ့ရဲ့မသိရအောင်ဆောင်ထားခြင်းကိုခံနေရတာကျွန်တော်အနေနဲ့တော်တော်ဆိတ်မကောင်းဘူးပြ
လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်နေသူတွေကတော့မြန်မာအာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေအပေါ်အာမရပါဘူး။ မြန်မာလူကုန်တာတပ်ဖွဲ့အနေနဲ့ခေမီနီးပညာတွေအသုံးမပြုနိုင်နောက်လူကုန်ကူးမှုတိုက်ဖြတ်ရေးအတွက်သုံးဆွဲဖို့လိုအပ်တဲ့ဇယိစကားကလည်းမလုံလောက်တဲ့အပြင်လွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ကလည်းနည်းနေတယ်လို့ထောက်ပြချပါရစေ။